လွန်ခဲ့တဲ့24နာရီအတွင်းဂါဇာကနေရာ400ကျော်ကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့ပြီးပင်လယ်ကမ်းခြေမှာရှိတဲ့ဒုက္ခသည်စခန်းအပါဝင်လူရပေါင်းများစွာတည်ခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်လူ904ယောက်အနည်းဆုံးသေဆုံးခဲ့ကြောင်းနှစ်ပတ်ကျော်ဒီပဋိပက္ခမှာအနည်းဆုံးလူ5,962ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်အခုလိုသေဆုံးများလာတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကအပြစ်ခတ်ရစဲကြဖို့တောင်းဆိုလိုက်ပါတယ်ဒါပေမဲ့ချက်ချင်းအပြစ်ရလိုက်တာဟာဟားမတ်အဖွဲ့အတွက်အကျိုးရှိစေလိမ့်မယ်ဆိုပြီးအင်ဂျီရောအမျိုးသားလူကြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဒီကတော့ပယ်ချလိုက်ပါတယ်အခုလိုတိုက်ခိုက်မှုတွေကပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်အစ္စရေးကိုရောက်ရှိနေစဉ်အတွင်းမှာဖြစ်ခဲ့တာပါမက်ခရွန်ကအစ္စရေးကိုထောက်ခံလိုက်ပြီးဖမ်းဆီးထားသူတွေလွတ်ပြောက်ရေးကိုဦးစားပေးဖြစ်စဉ်းစားဖို့အစ္စရေးသမ္မတကိုပြောချပါတယ်အီရန်နဲ့ဆီးရီးယားမှာရှိတဲ့အစ္စလာမစ်နိုင်ငံတော် IS အဖွဲ့ကိုတိုက်ခိုက်နေတဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ကဟားမတ်ကိုလည်းတိုက်ခိုက်ဖို့မက်ခရွန်ကအစ္စရေးဝန်ကြီးချုပ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအကြံပြုပြောကြားသွားခဲ့ပါတယ်။ဟားမတ်အဖွဲ့ကိုအစ္စရေးပြင်သစ်အမေရိကန်နဲ့တချို့နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားကြတာပါ။